ဒီကနေ့ပြည်တော်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်အဂတိလိုက်စာမှုတိုက်ဖျက်ရေးဥပဒေကိုဒီကနေ့ပြည်တော်စုလွှတ်တော်မှာအတည်ပြုလိုက်ပါတယ်အဂတိလိုက်စာမှုတိုက်ဖျက်ရေးကိုအရှိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်လာတယ်အန်အန်ဒီဆိုရလက်ထက်မှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်လိုက်တာဖြစ်ပါတယ်ပြင်ဆင်လိုက်တဲ့ဥပဒေကရောတကယ်ပဲအဂတိလိုက်စာမှုကော်မရှင်ရဲ့လှုပ်ဆောင်မှုအ
တ်ချိန်မြောက်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဗန္နာရမုံငွေတွေကိုလုံထုံးလုံနည်းနဲ့မကြီးပဲလုပ်တာကြောင့်ဆုံးရှုံးစေတာတွေကိုပါအာခရီလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်တည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြည့်ထားတာကြောင့်အာဂရီလိုက်စားမှုကိုအရင်ကထပ်ပို့ပြီးအရေးယူနိုင်မယ်လို့အာဂရီလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနေနဲ့တဦးဖြစ်တဲ့ဗန္နောင်းခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအာဂရီလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာအာဂရီလိုက်စားမှုကိုတိကျစွာဖော်ထုတ်နိုင်တဲ့တတ်သိမရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုယ်ကတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်လက်ရှိဒီဥပဒေနဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
ဒေါက်ချောက်ဦးဝဆက်ဆက်မှာအာဂရီနဲ့ဒီဝချမ်းသာနဲ့ဥစ္စာတွေကတရားပြီးပြီးနေနေပြင်ရတာရှိတယ်။အဲဒါမျိုးတွေကိုဒီမှာပြည်ကြောင်းလေးတွေတစ်စီးတိုင်းနေတယ်ဒါမျိုးတွေတိုင်ကျနိုင်မှုမလို့အဲ့ဒါတော့ကျွန်တော်စောင့်မကြည့်အောင်ပါဒါနဲ့လက်ရှိဥပဒေပြင်ဆင်ချက်နေနေရတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့လက်ရှိဥပဒေကပြည်တွေစိတ်ဝင်စားသလိုငါးတကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုဥပဒေကိုတုံ့တက်ပြောဆိုသွားခဲ့ပါတယ်
။ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာလေမဆောင်ရွက်နိုင်သေးတာလေအများကြီးရှိတယ်ပေါ့နော်။ငါးတကြီးကိုကျော်နိုင်လားမကျော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအဂရိလိုက်စားမှုတိုက်ချက်ရေးကိုအကြောက်တရားချင်းချင်းနဲ့လှုပ်ဆောင်ရင်းကလေးပုံမှန်မှုတည်တာပေါ့နော
်လက်ရှိမှာအဂရိလိုက်စားမှုနဲ့စွပ်စွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ယာရုမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်နိုင်ငံရေးလေလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အာဂရီလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရ NLD ပါတီရဲ့လှုပ်ဆောင်မှုအပေါ်အခုလိုတုံ့တက်ပြောဆိုသွားပါတယ
်။အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အာဂရီလိုက်စားမှုကအတန်အသင့်ရော့လာတယ်လို့ပြောလို့ရတယ်။ဒါတို့တော့လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့အာဂရီလိုက်စားမှုတိုက်ချက်ရေးကိုတော့ဟိုကြည်ကြည်ပြန့်ပြန့်နဲ့ပေါ့လေ။တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ပေါ်တိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အားရလိုက်စားမှုတိုက်ချက်အိမ်မှာအရေးကြီးတာကရှင်းကောင်းနေလို့ကိုဖမ်းပြနေလို့မရဘူး။ကျွန်တော်ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။ဆိုင်ရင်းကိုနာနာဖွင့်နိုင်လို့လိုတယ်လို့မြင်တယ်
။လက်ရှိအားရလိုက်စားမှုကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝင်းကြီးဟောင်းတဦးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာလက်ရှိချိန်မှာစုစုပေါင်းတိုင်ကြားစာတွေရဲ့80%ရာခိုင်နှုန်းနီးပါးတောင်ရှိတယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်။